မြန်မာနိုင်ငံကအဓိကအတိုက်အခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကောင်ဆောင်ဒေါက်အောင်ဆန်းစုကြည်ဟာ၅ရက်ကြာအလဲအပတ်ခီးစဉ်အဖြစ်ကျောင်းနိုင်ငံဘေကျင်းမြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။ဒီခီးစဉ်ဟာထူးခြားတဲ့ခီးစဉ်တစ်ခုဖြစ်သလိုဒေါက်အောင်ဆန်းစုကြည်ဟာတရုတ်တမ္မတရှီကျင်းပင်ဝင်ကြီးချုပ်တို့အပါအဝင်တရုတ်ကွန်မြူနစ်ပါတီကောင်ဆောင်တို့နဲ့လည်းတွေ့ဆုံကြမှာဖြစ်ပါတယ်။ VOA သတင်းထောက်ဝီလျံဂိုးရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးဦးဆံမိုးဝေကတင်ပြသွားပါတယ်ရှင်။
မြန်မာအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာသူမရဲ့တရုတ်နိုင်ငံနဲ့တန်တမာရေးဆက်ဆံမှုအပေါ်အထောက်ပံ့ပေးမယ့်အလဲပတ်ခီးစဉ်ကိုစတင်လိုက်တယ်လို့ဒါဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့အသွင်ကူးပြောင်းမှုအပေါ်စမ်းသပ်လိုက်တဲ့ခီးစဉ်လည်းဖြစ်ပါတယ်လို့သုံးသပ်ကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်ဖွဲ့ကိုဦးဆောင်သူထင်ရှားတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ရဲ့ခီးစဉ်ကိုအရင်ကမြန်မာနိုင်ငံကိုအုပ်ချုပ်ခဲ့တဲ့စစ်အစိုးရရဲ့မဟာမိတ်တရုတ်ကွန်မြူနစ်ပါတီကဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။အခုလိုထူးခြားလာတဲ့ခီးစဉ်အတွင်းမြန်မာအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာတမရရှီကျင်းပင်ဝန်ကြီးချုပ်လီခွင့်ပင်အပါအဝင်တရုတ်ခေါင်းဆောင်လေးနဲ့တွေ့ဆုံလိမ့်မယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမျှော်လင့်ထားပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုဆက်ရောက်လာပြီးဖြစ်တဲ့အကြောင်းသူမဟာနိုင်ငံရဲ့အကြီးအကဲတွေကွန်မြူနစ်ပါတီရဲ့ခေါင်းဆောင်လေးနဲ့တွေ့ဆုံမှာဖြစ်တဲ့အကြောင်းကိုတရုတ်နိုင်ငံသားရေးဝန်ကြီးဌာနကအတည်ပြုပြောဆိုခဲ့ပါတယ်
။ဒေါအောင်ဆန်းစုကြည်女士这次率领民盟代表团到中国来访问，这是中国共产党和缅甸党派之间的交流。
ဒေါအောင်ဆန်းစုကြည်ဟာမြန်မာနိုင်ငံကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့တရုတ်နိုင်ငံကိုအလဲပတ်အဖြစ်ရောက်ရှိနေပါပြီ။ဒါဟာတရုတ်ကွန်မြူနစ်ပါတီနဲ့မြန်မာနိုင်ငံကနိုင်ငံရေးပါတီတို့ကြားအပြန်အလှန်ပြုလုပ်ကြတဲ့ဆောင်ရွက်ချက်တစ်ခုဖြစ်ပါတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟောင်လီကမန်ဒရင်းဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်။တရုတ်ကွန်မြူနစ်ပါတီဟာမြန်မာနိုင်ငံကနိုင်ငံရေးပါတီတွေနဲ့ရေရှည်ချစ်ကြည်စွာဆက်ဆံရေးကိုထိန်းသိမ်းထားပါတယ်။အခုခီးစဉ်ကပါတီနှစ်ယောက်ကြားမှာနားလည်မှုနဲ့အပြန်အလှန်ယုံကြည်မှုကိုပုံမိုပြီးတော့လေးနဲ့ရှိစေမှာဖြစ်ပြီးတရုတ်နဲ့မြန်မာနှစ်နိုင်ငံကြားကဏ္ဍပေါင်းစုံမှာဆက်လက်ပူးပေါင်းဆောင်ရွက်ရေးကိုတွန်းအားပေးစေမှာဖြစ်ပါတယ်လို့သူကပြောဆိုသွားပါတယ်။တရုတ်နိုင်ငံပြင်ပမှာရှိတဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကတော့မြန်မာနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာတရုတ်နိုင်ငံမှာအချင်းကျခံရသူတရုတ်နိုဘယ်ငြိမ်းချမ်းရေးဆုရှင်အတိုက်ခံလူစီအောင်ဘူလွတ်မြောက်လာရေးအတွက်တောင်းဆိုပေးလိုက်မယ်လို့မျှော်လင့်နေကြပါတယ်။တရုတ်နိုင်ငံရဲ့တပါတီစနစ်အဆုံးသတ်ဖို့အတွက်လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့လူဟာ2009ခုနှစ်မှာအဖမ်းခံခဲ့ရပြီးထောင်ဒဏ်17နှစ်ချမှတ်ခံထားရသူဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရသူဟောင်လီက
中国司法机关依法做出的判决没有理由进行改变。
တရုတ်နိုင်ငံရဲ့တရားရေးအာဏာပိုင်တွေကဥပဒေကြောင်းအရဆုံးဖြတ်ထားချက်ကိုပြန်ပြီးတော့ပြင်ဆင်စရာအကြောင်းမရှိပါဘူးလို့ဟောင်လီကမန်ဒရင်းဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံရေးလှိလာသူတွေကတော့လက်ရှိမြန်မာအစိုးရနဲ့တရုတ်နိုင်ငံတို့ကြားဆက်ဆံရေးမပြေလည်မှုတွေရှိနေတာကြောင့်စစ်အစိုးရလက်ထက်ကအစဉ်တစိုက်မြန်မာနိုင်ငံဘက်ကရက်တီပေးလာတဲ့တရုတ်အစိုးရဟာမြန်မာအစိုးရကိုအစဉ်တစိုက်ထောက်ခံပေးနေမှာမဟုတ်တော့ဘူးဆိုတာကိုပြသတဲ့အနေနဲ့ဒေါအောင်ဆန်းစုကြည်ကိုဖိတ်ကြားပြသလိုက်တာဖြစ်တယ်ဆိုပြီးတော့သုံးသပ်ပြောဆိုနေကြပါတယ်။တရုတ်နိုင်ငံမှာဇွန်လ14ရက်နေ့ထိနေထိုင်မဲ့9ရက်ကြာခီးစဉ်မှာဒေါအောင်ဆန်းစုကြည်ရဲ့ကိုယ်ရေးရာရှိဒေါက်တာတင်မအောင် NLD ပါတီရဲ့လွှတ်တော်မှတ်ဖြစ်ကြတဲ့ဦးဖြိုးမင်းသိန်းနဲ့ဦးဖြိုးစရာတို့လိုက်ပါသွားကြတယ်လို့သိရပါပါခင်ဗျာ။